မ်းမဲ့ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းရေးမှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမနက်ဖြန်မနက်ပိုင်းမှဆိုရင်မြန်မာနိုင်ငံကိုရောက်လာတော့မှာပါ။အခုခီးစဉ်အတွင်းမှာမြန်မာအစိုးရအဖွဲ့အစင်းမြင့်တာဝန်ရှိသူတွေအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ခီးစဉ်အတွင်းရခိုင်ပြည်နယ်စီသွားဖို့စီစဉ်ထားပေမဲ့လည်းရခိုင်ပြည်သူလူထုကကိုယ်စားလှယ်အဖွဲ့ကိုလက်မခံနိုင်တဲ့အခြေအနေမှာရှိနေတယ်လို့ရခိုင်ပြည်အစိုးရပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါတယ်အပြည့်အစုံကတော့ကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင
် ONC တွင်းမှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာအဖွဲ့ဝင်9နိုင်ငံကဝန်ကြီးဌာနတွေရဲ့ကိုယ်စားလှယ်တွေပါဝင်မှာဖြစ်ပြီးအတွင်းမှုချုပ်ကဗိုလ်ဒူးနေမနဲ့6နိုင်ရွယ်ခွဲရန်ကုန်လေစေးရောက်လာမှာဖြစ်ပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့ဒေသတွင်းနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကိုယ်စားလှယ်အဖွဲ့ဝင်တွေရောက်လာနိုင်တယ်လို့ကိုယ်စားလှယ်အဖွဲ့နဲ့တူလိုက်ပါလာမယ် ONC Journal ရဲ့ Editor Miss Maha Aki က VOE ကိုပြောပါတယ် ONC အတွင်းမှုချုပ်နဲ့အဖွဲ့မြန်မာနိုင်ငံစီရောက်မလာခင်တရက်မှာကိုပဲဒီကနေ့ရန်ကုန်မြို့မှာကန့်ကွက်စင်တာပြခဲ့ကြတဲ့တဲ့င်းကိုသူတို့သိထားပါတယ်လို့ Miss Maha ကပြောပါတယ်အဲဒီလိုကန့်ကွက်စင်တာပြတာနဲ့ပတ်သက်ပြီးသူ့အနေနဲ့အဖွဲ့ရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူမဟုတ်တဲ့အတွက်အဖွဲ့ကိုကိုစားပြုပြီးသဘောထားမပြောနိုင်ပေမဲ့သူ့တဦးဒီအမြင်ကိုတော့ Miss Maha ကအခုလိုပြောပါတယ်
My personal view is that there should be a chance for dialogue and a peaceful dialogue and exchange of views rather than demonstration.
ကျမရဲ့ပုဂ္ဂလိကအမြင်ကတော့ဆန္ဒပြတာဒါမှမဟုတ်တခုခုအကြမ်းဖက်လှုပ်ဆောင်တာမျိုးထက်ငြင်းငြင်းချမ်းချမ်းဆွေးနွေးပြောဆိုဖို့အမြင်တွေကိုအပြန်အလှန်ဖလှယ်ဖို့အခွင့်အရေးရှိတယ်ပါတယ်
။ကုစလေအဖွဲ့ရတောက်ကြနေမှာရခိုင်ပြည်နယ်စီသွားရောက်ဖို့စီစဉ်ထားတယ်လို့မစ္စမဟာကပြောပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းမြိုင်ကတော့ရခိုင်ပြည်နယ်ကလူလူအနေနဲ့ OIC အဖွဲ့ကိုသူတို့ဒေသစီမလာစေချင်ဘူးလို့ပြောပါတယ်။ဒါဟာရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့သဘောထားမဟုတ်တယ်လို့ပြည်ထောင်စုအစိုးရရဲ့အစီအစဉ်နဲ့လာကြမယ်ဆိုရင်လည်းစန္ဒပြတာတွေနဲ့ကြုံရနိုင်တယ်လို့ပြောပါတယ်
။အရင်ကလည်းလာမယ်လို့လေခံပေးတာနဲ့ပြန်လည်းမှပြဿနာဖြစ်တယ်။နောက်ဟုတ်ရင်လည်းလာမယ်လို့ပြောရင်ကျွန်တော်တို့ IDD ကနေမှပြဿနာတွေဖြစ်ကြပါလေ။ကျွန်တော်ကကျွန်တော်တို့အနေနဲ့ကတော့လေပြည်နယ်ဆိုအနေနဲ့မဟုတ်တော့ပါဒီကရခိုင်ပြည်သူတွေကတော့လက်မခံနိုင်တဲ့အကြိုက်ဟိုအခြေအနေမှာရှိပါတယ်ခင်ဗျာဒီ UNG ကကျွန်တော်တို့ဒီမှာတရားဝင်ဖွဲ့စည်းရမဟုတ်ပါလည်းမသိတဲ့အတွက်တရားဝင်ကြောင်းကြားတာတော့မရှိဘူးအဲ့မဖြစ်မနေလာမယ်လို့သူတို့ကပြည်တော်စုဆိုအနေနဲ့ဟာဟိုတစ်ဖက်ကသူဖိအားပေးလို့ပါလို့လာမယ်ဆိုရင်လည်းဒီကတော့ဆန္ဒပြသွားကြမှာလို့သူတို့ကတော့ဒီမှာအဲ့လိုကြည့်နေပါတယ်ခင်ဗျာ
ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံစီမြောက်ခင်ကလေးကဆန္ဒပြကန့်ကွက်တာမျိုးရှိနေတဲ့အချိန်မှာဒီခီးစဉ်အောင်မြင်မှုရဖို့ဘယ်လောက်အထိအကောင်းမြင်မျှော်လင့်ချက်ရှိထားပါသလဲဆိုတဲ့အပေါ်မှာမစ္စမဟာရဲ့အမြင်ကတော
့ I think it's a good sign that we that the delegation is in Myanmar and we look forward to
ကိုယ်စားလှယ်အဖွဲ့အခုမြန်မာနိုင်ငံခီးစဉ်ဟာအချိန်ကောင်းဖြစ်တယ်လို့ကျမမြင်ပါတယ်ရလကောင်းတွေရလာဖို့လဲကျမတို့ကမျှော်လင့်ထားပါတယ
် ONC ကိုယ်စားလှယ်အဖွဲ့ဟာမြန်မာဆိုရအစင်းမြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိပြီးနိုဝင်ဘာလ16ရက်စနေနေ့မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ရှိပါတယ်။ဆွေးနွေးမှုတွေအတွင်းအဓိကပါဝင်မဲ့အကြောင်းအရာတွေထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အနေအထားသူတို့ရဲ့လူသားဆိုင်ရာလိုအပ်ချက်တွေအခြေစိုက်ရွှေ့ပြောင်းရေးအစီအစဉ်အခြေခံလူအခွင့်အရေးနဲ့နိုင်ငံသားဖြစ်မှုဆိုင်ရာအခွင့်အရေးတွေပါဝင်မယ်လို့နိုဝင်ဘာလ6ရက်နေ့ဆွဲနဲ့ OIC အဖွဲ့ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ OIC အဖွဲ့ရဲ့ကိုယ်စားလှယ်ရုံးခွဲမြန်မာနိုင်ငံမှာဖွင့်လှစ်ဖို့ကိစ္စထည့်သွင်းဆွေးနွေးဖို့ရှိမရှိတိကျမသိရပေမဲ့ရုံးခွဲဖွင့်မှုကိစ္စကိုသဘောတူထားမျိုးလုံးဝမရှိသလိုဖွင့်မှုရှိတယ်ဆိုရင်တော့မှအစိုးရအနေနဲ့တားမှာဖြစ်တယ်လို့2012ခုနှစ်အောက်တိုဘာလ21ရက်နေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာသမ္မတဦးသိန်းစိန်ကပြောခဲ့ပါတယ်။မြန်မာနိုင်ငံဟာ2014ခုနှစ်မှာရှစ်တောင်အရှနိုင်ငံများအဖွဲ့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုရယူမှာဖြစ်တာနဲ့အမျှအဲ့ဒီလိုအခြေအနေဟာမြန်မာနိုင်ငံကရိုဟင်ဂျာလူထုရဲ့ယဉ်ကျေးမှုနဲ့လူမှုအခွင့်အရေးတွေကိုပံ့ပိုးကောက်ွယ်ဖို့မြန်မာအစိုးရကိုအားပေးလိမ့်မယ်လို့ OIC ကမျှော်လင့်ကြောင်းအတွင်းမှုချုပ်ကထောက်ပြထားတာကိုလည်း ONC ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ ONC အတွင်းမှုချုပ်ဟာဗိုလ်ဒူးနေမနဲ့6နာရီခွဲမှာရန်ကုန်လေစေးရောက်တာနဲ့သတင်းမီဒီယာတွေကိုခဏတာစကားပြောဖို့ရှိတယ်လို့မစ္စမဟာကပြောပါတယ်ခင်ဗျာ။